ကရားပြည်နယ်အစိုးရအဖွဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ကျေးရုပ်ဖယ်ရှားရေးဆန္ဒဖော်ထုတ်သူကိုယ်စားလှယ်တွေရဲ့ပြီးခဲ့တဲ့သတင်းဘက်ကသဘောတူညီခဲ့ကြတဲ့အတိုင်းရှေ့ဆက်ဆောင်ရွက်ရမယ့်ကိစ္စတွေဒီကနေ့လိုက်ကော်မှာဆွေးနွေးကြတာမှာသဘောတူညီချက်တစုံတရာမရဘဲအစည်းအဝေးပြတ်သွားတယ်လို့ကရင်နီပြည်သူ့ကိုစားပြုအစည်းအဝေးတက်ရောက်ခဲ့သူကပြောပါတယ်အဓိကဗိုလ်ချုပ်ကျေးရုပ်ဖြစ်မြောက်ရေးကော်မတီဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိတဲ့အပြင်ကျေးရုပ်ရေးကရားပြည်နယ်အစိုးရမှပဲအဓိကတာဝန်ရှိတဲ့အကြောင်းပြောဆိုခဲ့တဲ့အပေါ်အစည်းအဝေးမှတ်တမ်းတင်ဖို့လက်မခံခဲ့တဲ့အတွက်အစည်းအဝေးပြတ်သွားရတာဖြစ်ပါတယ်ဒါကြောင့်ကရားပြည်နယ်အစိုးရဘက်ကအဓိကတာဝန်ယူဖြေရှင်းပေးဖို့ကရင်နီပြည်သူ့ကိုစားပြုကော်မတီကတောင်းဆိုထားပါတယ်အပြည့်အစုံကိုမဆုမုံကဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်ရှင်
ကရားပြည်နယ်လွိုက်ကော်မြို့ကခန္ဓာဟေဝန်ပန်းချံမှာထားရှိတဲ့ဗိုလ်ချုပ်ကျေးရုပ်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့ကကရားပြည်နယ်ဝန်ကြီးချုပ်ဦးအယ်ဖောင်းရှိုကိုယ်တိုင်ဦးဆောင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်ပြည်သူ့ဆန္ဒသဘောထားမပါတဲ့အပြင်စက်သိန်း1000ကျော်တောင်ကုန်ကျခဲ့တဲ့အတွက်ဗိုလ်ချုပ်ကျေးရုပ်ကိုဒီပန်းချံထဲမှာမထားဖို့ကရင်နီဒေသခံတွေနဲ့လူငယ်တွေကဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဒီကျေးရုပ်ကိစ္စ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုတာဝန်ရှိသူတွေကိုယ်တိုင်ဖြေရှင်းပေးဖို့ကရားပြည်နယ် NLD ရုံးရှိမှာကရင်နီလူငယ်တွေကတပိတ်စခန်းဖွင့်လှစ်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြတဲ့အပေါ်မှာရဲတပ်ဖွဲ့ဘက်ကတပိတ်စခန်းကိုအကြိမ်ကြိမ်ဖြိုခွဲပြီးတော့နောက်ဆုံးမှာတော့ဆန္ဒပြလူအုပ်ကိုရောဘာဂျီဇာနေနဲ့ပြစ်ခတ်တားဆီးတဲ့အထိရုံးရစံခတ်ဖြစ်ပြီးတင်းမာမှုတွေဖြစ်ခဲ့တာပါဒီလိုမျိုးဖြစ်ခဲ့တဲ့အပေါ်မှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့မှာကရားပြည်နယ်အစိုးရအဖွဲ့နောက်လွှတ်တော်ကိုယ်စားလှယ်တွေကျေးရုပ်ဖယ်ရှားရေးခြေတက်ဆန္ဒပြခဲ့ကြတဲ့ဒေသခံတွေတွေ့ဆုံဆွေးနွေးသဘောတူညီချက်ရခဲ့တယ်လို့အမှုတချို့ကိုလည်းပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်ဒါပေမဲ့ဒီကနေ့ဖေဖော်ဝါရီလ18ရက်နေ့မှာတော့ကရားပြည်နယ်အစိုးရအဖွဲ့နဲ့ရခဲ့တဲ့သဘောတူညီချက်တွေအတိုင်းရှေ့ဆက်ဆောင်ရွက်ရမယ့်ကိစ္စကိုကရားပြည်နယ်လွိုက်ကော်မြို့အင်ပါယာဟိုတယ်မှာကရားပြည်နယ်ဖရူဇိုမဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ကိုတက်သေးထားပြီးတော့ကရင်နီပြည်သူများကိုစားပြုညီနိုင်ရေးအဖွဲ့နဲ့ဗိုလ်ချုပ်ကျေးရုပ်ဖြစ်မြောက်ရေးကော်မတီကကိုယ်စားလှယ်တွေတစ်ဖက်တွေ့ဆုံညီနိုင်ဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့သဘောတူညီမှုတစုံတရာမရဘဲအစည်းအဝေးပြတ်သွားခဲ့တယ်လို့ကရင်နီပြည်သူများကိုစားပြုညီနိုင်ရေးကော်မတီကကိုဒီဒီကအခုလိုပြောပြပါတယ
်။ကျွန်တော်တို့ကဒီအဖြစ်မဲ့ကော်မတီနဲ့တွေ့တယ်ဆိုသူတို့ကသူတို့နဲ့ဆိုင်တာကတော့ဒီဖွင့်ပွဲအထိပဲပေါ့နော်ဖွင့်ပွဲပြီးတော့ကျေးရုပ်ကိုအစိုးရနဲ့ကတော့ပြန်အလိုက်ပြည့်အတွက်ကျေးရုပ်ဖြတ်သိမ်းတဲ့ပတ်သက်မှာအစိုးရနဲ့ပဲညှိနှိုင်းမှာသူတို့ကတော့ဒီကျေးရုပ်တင်လာတဲ့ကိစ္စရဲ့ဒီကျေးရုပ်ရရှိဖို့ကိစ္စရဲ့ဖွင့်ပွဲကိစ္စတော့ပဲတော်ရှိတဲ့ကြာတော့အစိုးရနဲ့ဆိုင်တဲ့ဖြစ်တဲ့အတွက်အစိုးရနဲ့ညှိပါလို့ကျွန်တော်ပြောချင်တယ်ကကျွန်တော်တို့ကဒီဟာကိုအစီအွေရဲ့မှတ်တမ်းသမုတ်တော်တူညီချက်အနေနဲ့ကျွန်တော်ရဲ့ကုသလေအားလုံးလက်မထိုးဖို့ပြောရချင်ပါသေးတာတောင်းယူနိုင်ဦးတောင်းခံနိုင်ဦးလက်မမထိုးနိုင်ဦးပြောပြီးမှထပြန့်သွားတော့ပါနော်ထပြန့်သွားတော့အစီအွေပြတ်သွားပါလေကျွန်တော်တို့ကဒီညီလိုင်းရေးကပြတ်ပြတ်သွားရပါနော်ဘာဖြစ်လဲဆိုတော့ပြည်ပရဲ့ဖွဲ့မှာကတောင်းယူတောင်းခံမှုမရှိတဲ့အတွက်ဆက်စွန်းရင်းလည်းတဲ့အကြောင်းထူးမှမဟုတ်ဘူးနော်
အစည်းအဝေးရဲ့ခေါင်းစဉ်၃ရက်ထဲမှာအဓိကဆွေးနွေးခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်တိစောက်ခဲ့တဲ့နောက်ခံသမိုင်းကော်မတီဖွဲ့စည်းခဲ့တာနဲ့ကုန်ကြစည်းတွေရှင်းလင်းရမှာတော့အဓိကကျေးရုပ်ကိုတိစောက်ဖို့ကရားပြည်နယ်အစိုးရအဖွဲ့ရဲ့ပံ့ပိုးမှုအများစုနဲ့တိစောက်ခဲ့တာဖြစ်လို့ဗိုလ်ချုပ်ကျေးရုပ်အရေးကိစ္စမှန်သမျှဟာကရားပြည်နယ်အစိုးရအဖွဲ့မှာပဲဓာတ်ရိုက်တာဝန်ရှိသွားပြီဖြစ်လို့တာဝန်ယူဖြေရှင်းပေးဖို့ကရင်ပြည်ပြည်သူတွေဘက်ကတောင်းဆိုတယ်လို့ပြောပါတယ
်ဒီလိုကတခြားလောအစိုးရရဲ့ပံ့ပိုးတည်မှုမရှိပါဘူးလို့ပြောရပါမော်ဒီရဲ့ပြည်မရေးကော်မတီကလည်းပြောပြီးအစာကျူတာရောနောက်ဒီအုတ်ခုံတွေကစားကအစိုးရနဲ့ဆိုင်သွားတယ်ဒီပြည်နယ်ရဲ့ရံပုံတွေကထောက်တုံထားတာရှိတယ်အဲ့တော့အစိုးရကလည်းဟိုသူတို့ပါတော့ပတ်သက်မှုရှိပါဘူးအများကြီးချက်ဝင်မှုနဲ့ပြောရတဲ့ကလွဲနေပေါ့နော်ဆိုတော့ပြဿနာစားခဲ့တာကအစိုးရဖြစ်တယ်ကျွန်တော်တို့ကအခုကအစိုးရအပေါ်မှာပြည်ပါပြီဖြစ်တဲ့အတွက်အစိုးရရဲ့တုံ့ပြန်မှုကိုကျွန်တော်စောင့်မယ်ဒီနေ့လောက်ဆောက်ပြီးမှအစိုးရကနေမှတုတ်ပြမှုတစုံတရာမရှိရင်ကျွန်တော်တို့ဆက်ကနေမှပြင်ညာချက်နဲ့ကျွန်တော်ဗာဆက်လုံးမဆူအောင်ထုတ်ပြန်မှာဖြစ်
တယ်။ကရင်ဒီလူငယ်တွေကိုပုံမှန်တချို့ရုံသိမ်းထားပေမဲ့လည်းတရားဆက်လက်ဆွဲဆိုထားစေအမှုတွေရှိနေကြောင်းနဲ့ရောဘာဂျီဇန်နဲ့ပြစ်ခတ်ခံရတဲ့ကရင်ဒီလူငယ်တွေရဲ့ဆေးကုသနေဆဲအခြေအနေကိုလည်းသူကအခုလိုပြောပြပါတယ်
။ကြံရတဲ့လူတွေကိုကျွန်တော်တို့လိုက်တွေ့တယ်ပြီးဆေးကုသမှုဒီကိစ္စကိုလည်းကျွန်တော်တို့လှုပ်ဆောင်ပေးနေပါတယ်။ရာဆွေးဆူထားတဲ့ကိစ္စနဲ့ပတ်သက်တော့905ကတော့ဒီလိုရုပ်သိမ်းလိုက်ပါပြီ1920ကိုကျတော့လာမယ်20ရင်းနဲ့ရုံးချင်ကြရင်ပြရမှာပါဒီလိုအကျန်းဖဲ့ပြုခွင့်မီလန်ကိုရွေးချယ်တယ်ဆိုတာဒီလိုမှတော်အများကြီးရှိတယ် နောက်ပိုင်းစင်ချင်ဖို့လိုပဲသူတို့တော့တောင်းခံရမှာဖြစ်တယ်လို့ပြောချင်ပါတယ
်အခုလိုမျိုးဗိုလ်ချုပ်ကျေးရုပ်အရေးကရားပြည်နယ်အစိုးရကရင်ပြည်လူငယ်တွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဒေသခံပြည်သူတွေနဲ့ပါသဘောထားတင်မာမှုတွေဖြစ်နေတဲ့အပေါ်မှာ NLD တာဝန်ရှိသူတွေပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရတွေဘက်ကအလေးနဲ့ထားကိုက်တွဲဖြည့်ရှင်းပေးဖို့နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုလည်းကရင်ပြည်နယ်လူငယ်အင်အားစုတွေဘက်ကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်